အီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်ဖို့ကြိုးစားနေဆိုတဲ့ဆွဆွဲချက်အပေါ်မှာကုလသမဂ္ဂကာလကြာရှည်စုံစမ်းနေတဲ့ကိစ္စမှာထူးခြားတဲ့တိုးတက်မှုတွေရှိတယ်လို့ IAEA ရဲ့နျူမျိုးစွမ်းရည်အေဂျင်စီအကြီးအကဲကပြောပါတယ်စုံစမ်းမှုတွေရဲ့အဓိကအချက်အချာဖြစ်တဲ့ပါချင်စစ်စခန်းကိုတွားရောက်ခွင့်ရခဲ့တာအပါအဝင်အီရန်နိုင်ငံခီးစင်နဲ့ပတ်သက်လို့ IAEA ရဲ့အကြီးအကဲယူကီယာအာမာနိုက IAEA ရဲ့ဘုတ်အဖွဲ့ကိုအစီရင်ခံစာတင်ပြတာပါ။အီရန်ကိုယ်စားလှယ်တွေရယူပေးတဲ့နမူနာအပါအဝင်ပါချင်စစ်စခန်းကပတ်ဝန်းကျင်နဲ့ပတ်သက်တဲ့နမူနာတွေကိုသူ့ရဲ့ခီးစင်မတိုင်ခင်မှာရယူခဲ့တယ်လို့မစ္စတာအာမာနိုကပြောပါတယ်။IAEA ရဲ့လုပ်ငန်းရပ်တွေကိုမထိခိုက်စေဘူးဆိုရင်တချို့ကိစ္စတွေမှာဒီလိုနမူနာယူပြီးတော့စစ်ဆေးအတည်ပြုတဲ့လုပ်ငန်းရပ်တွေကိုအဲ့အင်ရှင်နိုင်ငံတွေကိုပေးလို့တဲ့တာရကတွေရှိရလို့သူကဆိုပါတယ်။ IAEA ကအဲ့ဒီနမူနာတွေကိုအတည်ပြုစစ်ဆေးတဲ့နေရာမှာတော့သူတို့စီမှာအသုံးပြုနေတဲ့အာမြင်ပြီးသားစစ်ဆေးတဲ့နေတွေကိုအသုံးပြုသွားမှာဖြစ်တယ်လို့မစ္စတာအာမာနိုကသတင်းစာတွေကိုပြောသွားတာပါ။အစောပိုင်းကတော့ဒီပါချင်စစ်စခန်းကနေပြီးတော့နမူနာတွေကိုအီရန်နျူကလ িয়ার ရေကျွမ်းကျင်ပညာရှင်တွေထုတ်ယူပြီးတော့ကုလသမဂ္ဂကိုပေးအပ်တယ်လို့အီရန်အရာရှိတွေဒီကနေ့ပဲပြောသွားခဲ့ပါတယ်။ပါချင်စစ်စခန်းရဲ့ပတ်ဝန်းကျင်နဲ့ပတ်သက်တဲ့နမူနာတွေကိုကုလသမဂ္ဂရဲ့ IAEA ရဲ့နှုတ်မြစွမ်းရည်အေဂျင်စီကအစုံစမ်းစစ်ဆေးရေးမှုတွေကိုတက်တည်ထားပြီးတော့ရယူတာမဟုတ်ဘူးလို့အီရန်နိုင်ငံရဲ့နှုတ်မြအေဂျင်စီပြောရေးဆိုခွင့်ရှိသူကိုကိုးကားပြီးတော့အီရန်အစိုးရသတင်းဌာန IRNA ကသတင်းဖော်ပြထားတာပါ။ဒီပါချင်စစ်စခန်းဟာစစ်ဖက်ဆိုင်ရာဌာနတစ်ခုတက်တက်ဖြစ်တယ်။အပြင်လူတွေဝင်ခွင့်မရှိဘူးဆိုပြီးတော့အီရန်ဆိုရက IAEA အရာရှိတွေကိုနှစ်ပေါင်းများစွာလာခွင့်မပေးပါဘူး။ပြီးတော့ပါချင်စစ်စခန်းကိုမဲတဲ့ကိစ္စကလည်းအမေရိကန်နဲ့အစ္စရေးကြောင့်လို့အီရန်အရာရှိကဖြစ်တင်ပြီးတော့အီရန်ရဲ့စစ်စခန်းမှာနျူကလ িয়ার လက်နက်စောက်လုပ်နေပါတယ်ဆိုပြီးတော့အဲ့ဒီနိုင်ငံတွေကထောက်လန်ရေးသတင်းမှားတွေပေးတာလို့ဆိုပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်တာပါလို့အီရန်အစိုးရကဟိုးအရင်ကခိုင်ခိုင်မာမာပြောနေတာပါရှင်။